စစ်တပ်ကနေအာဏာသိမ်းလိုက်တာ၈လနီးပါးရှိလာတဲ့အချိန်အထိနိုင်ငံတော်မှာတော့လျှက်ပြက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေပါတယ်။ပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတချို့လည်းရှိနေပါတယ်။စကိုင်းတိုင်းကောလင်းမှာတော့ဒီကနေ့မနက်ပိုင်းစစ်ရဲ့ဂိတ်တစ်ခုဘုံခွဲခံရပြီးတော့ဒူးရဲအုပ်တအူးနဲ့စစ်သားတအူးတေဆုံးခဲ့ပါတယ်။ဒီလိုပြစ်ခတ်ပောက်ကွဲမှုတွေနဲ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုဆက်ပြီးပြောပြပေးပါမယ်။ဒီကနေ့ဩဂုတ်လ9ရက်နေ့မှာလဲရှစ်လေးလုံးရေတော်ပုံ33နှစ်ပြည့်အထိမ်းအမှတ်ဆန္ဒပြပွဲတွေနိုင်ငံတော်မျိုးတချို့မှာပြုလုပ်ခဲ့ပါတယ်။ရန်ကုန်မြို့မှာလဲဆရာနာရှင်စနစ်တိုက်ဖြတ်ရေးအထွေထွေသပိတ်ကော်မတီ GSC ကနေဦးဆောင်ပြီးအလုံသမားတွေနဲ့ចောင်းသားပြည်သူတွေပါဝင်တဲ့လျှက်ပြက်ဆန္ဒပြမှုလုပ်ခဲ့ပါတယ်မပီးဆုံးသေးတဲ့ရှင်လေးလုံးဘူးဘူးမြောက်ကြီးတို့အတူယုံဆိုတဲ့ခေါင်းစည်းစရတ်နဲ့အချိန်တိုဆန္ဒပြခဲ့ကြတာပါရန်ကုန်ကဆန္ဒပြပွဲမှာတော့ထိုင်းနိုင်ငံအလံကိုပါကင်ဆောင်ပြီးထိုင်းနိုင်ငံကအဖိနှိတ်ခံတွေနဲ့အတူရက်ဒီကြောင်း In Solidarity with Thai Operas ဆိုတဲ့စာရန်ကိုပါကင်ဆောင်ပြီးတော့ချီတက်ခဲ့ကြတာဖြစ်ပါတယ်မန္တလေးမှာလည်းဆရာနာရှင်စန့်ကျင်ရေးရှင်လေးလုံးရေတော်ပုံ33နှစ်ပြည့်အထိမ်းအမှတ်လျှက်ပြက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ဒီကနေ့ညနေပိုင်းမှာလဲတန်ခါတမကစေချောင်းကအချိန်ခဏတာဆန္ဒပြခဲ့ပါတယ်ဆန္ဒပြပွဲတွေဟာဆရာနာရှင်စန့်ကျင်လှုပ်ရှားမှုမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တာကြောင့်ဆန္ဒပြလူငယ်တွေကိုရက်ွက်နေပြည်သူတွေကကူညီပေးကြပါလို့မြတောင်တပိတ်ခေါင်းဆောင်တူကတောင်းဆိုပါတယ
်ကျွန်တော်တို့ကဒီရှစ်ရှစ်လေးလုံးပေါ့နော်အနည်းဖက်လည်းအနည်းငယ်ပေါ့နော်ရှစ်ရှစ်ကဟိုတွေ့ကြည့်ဟိုတွေ့ကြည့်ဟောင်းပေါ့နော်ဆက်တင်မှာအပီတောင်းဆိုတဲ့အဲ့ကောင်းမွန်တဲ့ကျွန်တော်တို့ဒီဒီပိုင်းတွေမှာတော့လှူရှာခဲ့တယ်ပြောဆိုရတော့ကျွန်တော်တို့အကြီးစားတော့ဘာလို့ဒီဆန္ဒပြရတဲ့ဆိုတော့အပိုင်းကဏ္ဍရတဲ့ကျွန်တော်ဒီရှိရုံကြီးရဲ့ဒီကရေးပါတဲ့အစိပိုင်းအခက်ခဏတွေမှာပါဝင်နေသေးပါပဲပေါ့နော်အဲဒါကြောင့်မို့ကျွန်တော်တို့ဒီဆန္ဒပြနေတဲ့လူတွေတုံငယ်လေးတွေကိုတွေ့ရဆိုရင်ကျွန်တော်တို့ဒီဟိုရက်ကွက်ထဲမှာရှိတဲ့ဒီဒီသူပြည်သားတွေကလည်းကျွန်တော်တို့ဟိုထွေးစကြောင်းလေးနဲ့သူဖုန်းအောင်ပါဝင်ပြီးဖို့ပေါ့နော်သူတို့ရဲ့လုံခြုံရေးတွေကိုလည်း
စကိုင်းတိုင်းဒေသကြီးကောလင်းမြို့ကားကြီးကွင်းအနီးကမြို့ဝင်ကျူတော်စစ်စေးရေးဂိတ်မှာတော့ဒီမနက်9နာရီခွဲကဘုံပောက်ကွဲမှုဖြစ်ခဲ့ပါတယ်ဒီဘုံပောက်ကွဲမှုမှာဒူးရဲအုပ်အောင်မျိုးတန်းနဲ့စစ်သားတဦးတေဆုံးပြီးတော့ရဲတဦးအပါဝင်2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ
်မြို့ကကားကြီးဝင်ဂိတ်ကိုဘုံရလာစုပါရဲရဲတယောက်ကားကြီးဝင်ဂိတ်ရဲတူရဲဘောရကရရစီရင်ကတယောက်နဲ့ပြီးတော့ကတည်းက
မန္တလေးမြို့အောင်မြေသာဇံမြို့နယ်ကအမှတ်၈ရဲစခန်းဝင်းကိုလည်းဒီကနေ့နေ့လယ်ပိုင်းကလက်လုပ်ဘုံနဲ့ပစ်ခတ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာလည်းဒီကနေ့နေ့လယ်ပိုင်းကစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့စရဖယုံအနီမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ရှေးချမ်းနယ်ဆလင်းကြီးမြို့နယ်ကရွာပေါင်းစုံစုပေါင်းတပိတ်စစ်ကြောင်းကဆီယနာရှင်စန့်ကြီးနဲ့ကြပြဆရာခတ်တီကြာဆုံးခြင်း၃လပြည့်အထိမ်းအမှတ်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့မှာတော့ရန်ကုန်မန္တလေးမြို့ကြီးတွေအပြင်ကလေးဒဇယ်ဘုဒ္ဓလင်ရွှေဘိုမြိုင်နတ်မောက်စတဲ့နိုင်ငံတော်ဝန်ကမြို့တွေမှာလည်းဆီယနာရှင်စန့်ကြီးဆန္ဒပြခဲ့ကြပါတယ်ရှင်။